ကျောင်းနိုင်ငံမှာတတိုင်းမြို့လုံးတိုင်းဒါနဲ့ပြင်းထန်အဆုတ်ရောက်ရောဂါဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့နေချိန်မှာတရုတ်နိုင်ငံသားတွေအိမ်နီးချင်းမြန်မာနိုင်ငံထဲကိုတရားမဝင်တဲ့ဇက်ကိတ်တွေကနေတဆင့်အလွဲတကူဖျက်ဆီးဝင်ရောက်တာတွေရှိနေတာကြောင့်အတက်နိုင်ဆုံးထိန်းချုပ်ဖို့ကြိုးစားနေပါတယ်လို့ကချင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူကပြောပါတယ်တရုတ်နိုင်ငံသားတချို့မြန်မာနယ်ဇက်ကဝေးလံခေါင်ဖျားတဲ့ကျေးရွာတွေမှာရောက်နေကြသလိုတရားဝင်နယ်ဇက်ကိတ်တွေကကျန်းမာရေးစစ်ဆေးမှုတွေကလည်းရော်ရဲမှုတွေရှိနေတဲ့ဆိုတဲ့ဒေသခံတွေရဲ့စိုးရိမ်မှုတွေဖြစ်နေတာပါအကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်
အိမ်ကြီးချင်းနိုင်ငံတွေကတရုတ်ခရီးသွားတွေကိုစစ်ဆေးတားမြစ်တာတွေတင်းတင်းကြပ်ကြပ်လုပ်လာပေမဲ့တရုတ်နိုင်ငံသားတွေကတော့မြန်မာနယ်စပ်ကနေအလွဲတကူဖြတ်တန်းနေကြောင်းကချင်နဲ့ရှမ်းမြောက်ပိုင်းဒေသခံတွေကပြောပါတယ်နှစ်နိုင်ငံအပြီးမှတ်ပြုနယ်စပ်ဂိတ်တွေမှာစစ်ဆေးမှုတွေလုပ်နေပေမဲ့တရားမဝင်ဂိတ်တွေကတစ်ဆင့်ဝင်လာတဲ့တရုတ်နိုင်ငံသားတွေရှိရဆိုတာကြားသိထားကြောင်းကချင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနှင့်လူစွမ်းအားအရေးမြေဝင်ကြီးဦးစော်ဝင်းက VOE ကိုပြောပါတယ်
။မလေးရှားတို့ကချင်ပြည်နယ်မှာရောင်းတဲ့ဂိတ်တွေကတော့ကျွန်တော်ဝင်နေတာလည်းရှိတယ်လို့ကြားပါတယ်ကြာ။ဒါတော့အဲ့ဒီလူတွေကကျွန်တော်ဒီစီနာမျိုးဝတီရောက်မလာပေမဲ့ကျွန်တော်နယ်စပ်ကရွာလေးတွေမှာနယ်စပ်ကမြို့လေးတွေမှာတော့ရောက်တယ်လို့သိရပါတယ်။ဒီပြည်နယ်ကျွန်တော်တို့ကချင်ပြည်နယ်ကလမ်းကွန်တားရည်ထားဆိုတော့ဒီလူတွေလက်ဆွေးနေတာမှန်ပါတယ်ဒါနဲ့တော့ကျွန်တော်တို့ဆွေးနွေးဖွဲ့တဲ့အတန်းတန်းဆုံးတော့ဖိတ်ထုတ်လာအောင်လို့ကျွန်တော်လုပ်နေပါတယ်လို့ပြောချင်ပါတယ်။
ခေါင်းလန်ဖူးမြို့နယ်ကရှင်းခေါင်ကိရှိဖွေမြို့နယ်ကကံဖာကိဖီမော်ကိအမှတ်6အမှတ်ခွန်ပြီးတော့လိုက်တာရွာအနီးကကိစရဲ့ဂိတ်တွေဟာတရားမဝင်နှစ်နိုင်ငံနယ်စပ်ဂိတ်တွေမဟုတ်ပဲအဲ့ဒီဂိတ်တွေကနေလွတ်လပ်စွာဝင်ထွက်သွားလာနေတဲ့တရုတ်နိုင်ငံသားတွေရှိကြောင်းဝင်ကြီးဦးစော်ဝင်ကပြောပါတယ်တရုတ်ယူနန်ပြည်နယ်ကမြန်မာအလို့သမား9000လောက်ဟာလဲစစ်ရုံအလို့ယုံပြီးပိတ်လိုက်တာကြောင့်ကချင်ပြည်နယ်တံပိုက်ကြီးနယ်စပ်ဂိတ်ကနေမြန်မာနိုင်ငံကိုပြန်လာနေကြတာပါမြန်မာနိုင်ငံနဲ့ပြန်ဝင်လာတဲ့သူတွေကိုအစိုးရပြည်သူ့ကျန်းမာရေးဝန်ထမ်းတွေကကချင်ပြည်နယ်အပါအဝင်နယ်စပ်ဂိတ်တွေမှာစစ်ဆေးမှုတွေလုပ်နေပေမဲ့လိုအပ်မှုတွေအများကြီးရှိနေသေးရလို့ရှမ်းပြည်မြောက်ပိုင်းဂယုနာလူမှုကွန်ရက်အသင်းမူဆယ်ကဦးတောင်ထွန်းကပြောပါတယ်
ဟုတ်ကဲ့မုန်တက်ကဝင်ပေါက်ကြီးတော့အများကြီးရှိတယ်ကြာခိုးပေါက်ကြီးအများကြီးရှိတယ်ကြာအဲခိုးပေါက်ကြီးကတော့တက်ဆိုင်ရာအနာတိုင်းကတော့ဘယ်လိုမှတော့ထိခိုက်မှုမရတဲ့နေရာတွေပေါ့နော်ဒုရက်မှုကအများကြီးရှိမှာပေါ့ဒါဆိုတော့ဒီလိုမြန်မာနိုင်ငံကဖြစ်လာတဲ့တော့မှဒီဖြစ်ဖေးနေတာကခုချိန်ကြီးမရှိသေးဘူးပေါ့နော်အခုလည်းဖြစ်နေတာပေါ့
ကချင်နဲ့ရှမ်းပြည်မြောက်ပိုင်းရဇတ်ဂိတ်တွေကနေဝင်ရောက်လာသူတွေကိုကိုအပူချင်းတိုင်းတာဆွဆေးနေရဲ့ပြည်သူ့ကျန်းမာရေးဦးစီးဌာနတောင်းရှိသူတွေကတော့အခုဝင်ရောက်လာတဲ့သူတွေရဲ့မှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံရသူမရှိသေးဘူးလို့လည်းဆိုပါတယ်
။ဟိုရောဂါကျွန်တော်ကြီးကျန်းနေတဲ့အချိန်မှာရောဂါပိုးတွေ့ရတဲ့လူမရှိသေးဘူးဆိုတာတိုင်းရပိုးလိုက်နေဖြစ်နေတော့ကျွန်တော်ဒီမှာစေဘာနဲ့ဆိုင်ရကျွန်တော်ကြီးရဲ့စက်တွေပါရမရှိဘူးဆိုတော့တွေ့ရနေသားပေါ့နော်။အတိတ်တော့ဒီလိုရှိတာအဲ့လိုမှတန်းကြ။ဘယ်တော့ဝင်ပြီလဲပေါ့နော်။ကျွန်တော်ဆိုရင်တော့ဟာကိုရိုကအရင်အလုပ်လုပ်ပြီးကျန်လာတဲ့ကျွန်တော်ကြီးကခံနေပေါ့နော်။အဲရောဂါကပ်ပါလားလာမလဲအဲ့လိုဆိုရင်
ကချင်နိုင်ငံရေးပါတီတခုကလူငယ်ရေးရာတောင်းခံတူပြောသွားတာဖြစ်ပါတယ်။တရုတ်အစိုးရရဲ့ဖေဖော်ဝါရီ3ရက်မနက်ပိုင်းစီးရင်တွေရာဆိုရင်တရုတ်ပြည်တွင်းမှာကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံရသူ18,200ကျော်ရှိပြီးဒီဗိုင်းရပ်စ်ပိုးကြောင့်ပြင်းထန်အဆုတ်ရောက်ရောဂါဖြစ်ပြီးသေဆုံးသူက361ယောက်ရှိလာပြီးဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးဟာအခုဆိုရင်အာရှဥရောပနဲ့အမေရိကန်နိုင်ငံကနိုင်ငံပေါင်း25နိုင်ငံအထိပြန့်နှံ့လာပြီးသေဆုံးသူနဲ့ကူးစက်ခံရသူကတော့တရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။ဝူဟန်ဒေသတရုတ်လူမျိုးတအုပ်သေဆုံးခဲ့ကြောင်းဖိလစ်ပိုင်အစိုးရကမနေ့ကဖေဖော်ဝါရီ2ရက်မှာကြေညာချက်ထုတ်လိုက်တာကြောင့်တရုတ်နိုင်ငံပြင်ပသေဆုံးသူတွေထဲမှာဖိလစ်ပိုင်နိုင်ငံကပထမဦးဆုံးဖြစ်လာပါတယ်။